Welcome to the Voice of America in Burmese.
Sorasinpong Mingla Nyani Kin Ma Tani Da Mo Pan Pye Ja Wa Yi La Khmyar. Bio American Tan Ye 2015 Khu Ne December 25 Ye Christmas Ni Akha Tamya Taok Ja Ni Nyani Kin Season Ne Wo Myanmar San Daw Yin Nyani 6 Nai Kwe Ani 9 Nai Di American Myo Daw Su Washington DC Myo Daw Wa Ni Line Meter 16.25 Daw Wa Ni Dai Yai Tin San Ni Ba Bi.ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပတ်သတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိကြညာမှာပါဆီးရီးယားတိုက်ခိုက်တွေနဲ့ဆွေးနွေးမဲ့ညဉ့်ကျဆွေးနွေးပွဲကိုတက်မယ်လို့ဆီးရီးယားနိုင်ငံသားရေးဝန်ကြီးကပြောပါတယ်ဒီကနေ့ကြာရောက်တဲ့ခရစ်မတ်နေ့အထိမ်းအမှတ်ပုံရိုင်းမင်းကြီးကတရားတော်မင်ကြားပါတယ်လေကျွန်းလူသတ်မှုတည်တံ့ချမှတ်တာကိုမကျေနပ်သူတွေစုဝေးပြီးရန်ကုန်မြို့ထိုင်းတန်ယုံရှိမှာဆန္ဒပြကန့်ကွက်ကြပါတယ်ဒီလိုနေပါဝင်တခြားနိုင်ငံတကာထိတန်းတဲ့တွေကိုလည်းကြားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံသားနှုတ်ဦးကိုလူသန်းမှုဆွဆွဲခြင်းနဲ့ထိုင်းနိုင်ငံတရားရုံးတစ်ခုကတည်တံ့ချမှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့ရန်ကုန်မြို့ထိုင်းတန်ယုံရှိမှဒီကနေ့ဆန္ဒပြကြပါတယ
်ဘသူကမှဒုက္ခပေးခြင်းမဟုတ်ဘူးကျွန်တော်တို့ရင်ထဲကခံစားချက်ကိုတော့ပေါ်ပြလာရရှိတယ်
တရားမြတ်မှတ်တော့လည်းပြန်ပြီးစီစဉ်
ဒီလိုသတင်းပြပို့ခြင်းနဲ့အတူဒီမှုနဲ့ပတ်သက်လို့နိုင်ငံတကာရောက်မြန်မာတွေဆန္ဒပြကြတဲ့အကြောင်းထိုင်းနိုင်ငံကမြန်မာတွေရဲ့လုံခြုံရေးအခြေအနေကချင်စေဘေးဒုက္ခသည်တွေရဲ့ခရစ်မတ်ထမင်းတနတ်သတင်းပေးပို့ချက်တွေကိုလည်းတင်ဆက်အောင်ပါပါအခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောက်တို့ကစီရင်ခံပါမယ်ခင်ဗျာ
ဩစတြေးလျနိုင်ငံဂျနီဗာမြို့မှာလုပ်မဲ့အတိုက်ခံကိုယ်စားလှယ်တွေနဲ့ညီညာရေးဆွေးနွေးပွဲကိုတက်ဖို့အစဉ်အသင့်ဖြစ်နေပြီလို့ဆီးရီးယားနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်ပြည်ပကဆွတ်ဖက်တာမပါဘဲဆီးရီးယားနိုင်ငံသားအချင်းချင်းအကြားဆွေးနွေးပွဲတွေတက်ဖို့ဆီးရီးယားနိုင်ငံအနေနဲ့အစဉ်အသင့်ရှိနေပြီးတော့အတိုက်ခံကိုယ်စားလှယ်စီးရင်ကိုရတာနဲ့သူတို့ကိုယ်စားလှယ်အဖွဲ့အစဉ်အသင့်ဖြစ်ပါမယ်လို့ဆီးရီးယားနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်ဆီးရီးယားကခရစ်ယာန်ဘာသာဝင်တွေကြာသပတေးနေ့နောက်ပိုင်းကခရစ်မတ်တပင်တပင်ကိုမီးထွန်းညှိပြီးညီညာရေးအတွက်ဆူတောင်းခဲ့ကြပြီးတဲ့နောက်နိုင်ငံသားရဲ့ဝန်ကြီးရဲ့အခုပြောစကားထွက်လာတာပါခရစ်မတ်ဆူတောင်းပွဲလုပ်တဲ့နေရာဟာဆီးရီးယားအစိုးရစစ်တပ်ကအတိုက်ခံတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့နေရာနဲ့တိတ်မွေးပါဘူးလူတွေလူချင်းတောင်းတနေကြတဲ့ညီညာရေးကိုရဖို့အတွက်ကတော့အပြင်းအထန်လှုပ်ဆောင်ရမှာရှိပါတယ်ညီညာရေးရဖို့အတွက်နိုင်ငံရေးနည်းနဲ့ဘယ်လိုအဖြေရှာမလဲဆိုတဲ့ပေါ်တရုတ်နဲ့ဆီးရီးယားနိုင်ငံသားရဲ့ဝန်ကြီးတွေကြာသပတေးနေ့ကပေကျင်းမြို့တော်မှာတွေ့ဆုံပြီးတဲ့နောက်နှစ်ဖက်တူညီတဲ့သဘောထားရခဲ့ပါတယ်ပြီးခဲ့တဲ့သတင်းဘက်ကချမှတ်ခဲ့တဲ့ဆီးရီးယားညီညာရေးလုပ်ငန်းစဉ်ကိုတညီတညွတ်ထက်အတည်ပြုခဲ့တဲ့ကုလသမဂ္ဂလူညွန်ရေးကောင်စီမှာတရုတ်ဟာအမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပါတယ်ညီညာရေးဆွေးနွေးပွဲတွေကိုဇန်နဝါရီလလောက်မှာပဲစတင်နိုင်ပွဲရှိပါတယ
်ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်ရဲ့စင်ချေဖုံအရကသဘုံတွေထိန်းချုပ်ထားတဲ့နေရာတွေကိုကြာရပတေးနေ့ကအစိုးရတပ်ရဲ့စစ်လေယာဉ်တွေလာရောက်တိုက်ခိုက်ခဲ့တယ်လို့ဆီးရီးယားအရေးတက်ကြွသူတွေကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်လူပေါင်း20ထက်မနည်းသေဆုံးသွားခဲ့ရပါတယ်ဟာမယော့စ်ရဲ့စင်ချေဖုံအရတိုက်ခိုက်မှုအတွင်းသေဆုံးသွားသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တယ်လို့ဗြိတိန်ခြေဆိုင်ဆီးရီးယားလူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါရယ်ဒီတိုက်ခိုက်မှုကြောင့်လူပေါင်းတဒါဆင်ထက်မနည်းလဲဒဏ်ရာရသွားခဲ့တယ်လို့အဲ့ဒီဒေသရင်းကတက်ကြွလှုပ်ရှားသူတွေကပြောပါရယ်ဆီးရီးယားသမ္မတဘရှာအယ်အာဆတ်ရဲ့အမခန်းနဲ့မြစ်ဖြစ်တဲ့ဒမတ်စကတ်မြို့အနီးကအတိုက်ခံသဘုံတွေထိန်းချုပ်ထားတဲ့နေရာတွေကိုအစိုးရရဲ့စစ်လေယာဉ်တွေလက်နက်တွေတပ်ဆင်ထားတဲ့ရဟယင်တွေမကြာခဏဆူသလိုလာရောက်တိုက်ခိုက်လေ့ရှိပါရယ်
ဒီကနေ့ကြာရောက်တဲ့ခရစ်မတ်နေ့အထိမ်းအမှတ်အဖြစ်ပုံရိုင်းမင်းကြီးဖရန်စစ်စ်ကအီတလီနိုင်ငံရောမမြို့တော်ဗာတီကန်နန်းတော်ကစိတ်ပိတရင်ပြင်မှာ UBAOB မြို့တော်နဲ့ကမ္ဘာကြီးတို့လို့ခေါ်တဲ့သူ့ရဲ့ခရစ်မတ်ဆုတောင်းတရားတော်ကိုဟောကြားပါတယ်။စိတ်ပိတရင်ပြင်ဘက်စလီကဘုရားကျောင်းမှာကြာသပတေးနေ့ကခရစ်မတ်အကြိုညနေခင်းဝတ်ပြုဆုတောင်းပွဲနဲ့တူခရစ်တော်ဖွားမြင်တဲ့အထိမ်းအမှတ်နေ့ကိုစတင်လိုက်အပြီးနားယူတော်ကြမှာပဲဒီကနေ့ပုံရိုင်းမင်းကြီးကတရားတော်ဟောကြားတာပါ။အရှံပဲပေါ်များလို့နေတာကြွယ်ဝချမ်းသာတာတွေလို့လူအဖွဲ့အစည်းရဲ့အစိတ်အတော့ဆိုတာတွေပေါ်တိတ်အလေးထားလွန်းတာတွေကိုရှော့ချကြဖို့ပုံရံမင်းကသူ့ရဲ့တရားတော်မှာတိုက်တွန်းမိကြပါတယ်။တရိတ်ဆန်တွေကိုမွေးထားတဲ့ခြံထဲမှာခရစ်တော်ကိုဖွားမြင်ခဲ့တာရဲ့ရိုးရှင်းမှုကိုပုံရံမင်းကထောက်ပြပြီးအေးစေတည်ငြိမ်စွာလှုပ်ဆောင်ကြဖို့ကရုဏာနဲ့တနာကျင်နာမှုတွေကိုပြသကြဖို့ခရစ်တော်ကမိန့်ကြားခဲ့တယ်လို့ပုံရံမင်းကဟောပါတယ်။တာမာကျမ်းစာရဲ့အလိုအပြင်ဘုရားသခင်ရဲ့သားတော်ဖြစ်တဲ့ခရစ်တော်ကိုဖွားမြင်ခဲ့ရာဂျော်ဒန်မြစ်အနောက်ဘက်ကန်ကဘယ်သလေဟံမြို့အပါအဝင်ကဘာတော်ငါခရစ်ယာန်ဘာသာဝင်တွေခရစ်တော်ဖွားမြင်တဲ့နေ့အထိမ်းအမှတ်ကိုဆင်နွှဲနေကြတာပါလွန်ခဲ့တဲ့3လအတွင်းအစ္စရေးတွေနဲ့ပါလက်စတိုင်းတွေအကြားအကြမ်းဖက်တိုက်ခိုက်ကြတဲ့အခြေအနေတွေကြောင့်ဘက်သလေဟံမြို့မန်ဂရယင်ပြည်မှာကျင်းပတဲ့ဒီနေ့ခရစ်မတ်ပွဲတော်ကတော့တိတ်တိတ်ဆိတ်ဆိတ်ပဲရှိခဲ့ပါတယ်
အနီးအရှိလောက်အောင်မိခိုမျိုးရေးကြနေတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့ခရစ်မတ်နေ့မှာလဲတက်တာသွားတဲ့ပုံမရှိပါဘူးဒီကနေ့မနေ့ကဘေကျင်းမြို့တော်သူမျိုးတော်သားတွေအိယာကထလာချိန်မှာမြို့တော်ကခရစ်မတ်တစ်ပင်ကြီးကိုထူထပ်လာတဲ့မိခိုမျိုးရေးကြနေကပဲမြင်ကြရပါတယ်ဒီခြေနေကြောင့်တရုတ်နိုင်ငံကိုအလဲပတ်သွားမဲ့သူတချို့ဆိုရင်ပြန်သွားဖို့ပြန်စင်းစားနေကြပါပြီလက်ထုညံ့ညံ့နေတဲ့အခြေအနေတွေကိုအစိုးရကမဖြေရှင်းနိုင်သေးတဲ့ရွေးတော့တရုတ်နိုင်ငံကိုပြန်သွားပွဲမရှိဘဲခရစ်မတ်ပွဲတော်ကိုနှွဲပြောဖို့ရာတိတ်အပြောင်းလဲမရှိပါဘူးလို့အလဲသွားမဲ့လူတူဦးကပြောပါရယ် မြို့ကြီးတော်များများမှလည်းလှေထုံညံ့ညံ့မှုဆိုင်ရာအနေအဆင်တည်ပေးချက်ထုတ်ပြန်ထားပါရယ်ပေကျင်းမြို့တော်ရဲ့အနေအကြီးတဲ့မိခိုးမျိုးအခြေအနေကြောင့်ကျောင်းတွေပိတ်ဖို့ဆက်ယုံတွေကထုတ်လုပ်တာတွေကိုလျှော့ချဖို့နဲ့လမ်းပေါ်မှာကားအသွာလာတွေကိုလျှော့ချဖို့အာဏာပိုင်တွေကညွှန်ကြားထားရပါရယ်
ယူအေမေကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုကနေတောက်ကြညနေပတ် Christmas ညနေခင်းတွေနေ့ကိုဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံကော့တောင်ကျွန်းခေါ်လေကျွန်းမှာပြည်တင်ကဘာလက်ကြီးတဲ့အုပ်ကိုတတ်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့မြန်မာနိုင်ငံသားရွှေပြောင်းလူသမား2ယောက်ကိုခေါ်စမွေခရိုင်ထိုင်းတရားရုံးကတည်တံချထားတဲ့အပေါ်ကန့်ကွက်တဲ့အနေနဲ့လူ900နီးပါးရန်ကုန်မြို့ကထိုင်းတိုင်းရုံးရှိမှာဒီကနေ့စုဝေးဆန္ဒပြကြပါတယ်။ဒီအမှုကိစ္စကိုထိုင်းပြည်ကြီးကိုယ်တိုင်ဝင်ရောက်ဆောင်ရွက်ပေးဖို့ဆန္ဒပြသူတချို့ကတောင်းဆိုပြီးတည်တံချခံရတဲ့လူအုပ်မှာအပြစ်မရှိဘူးလို့အခိုင်အမာပြောကြပါတယ်။ထိုင်းနိုင်ငံအပန်းဖြစ်နေရတခုဖြစ်တဲ့လေကျွန်းမှာပြည်တင်နိုင်ငံသားကဘာလက်ကြီးတဲ့အုပ်ကိုပြီးခဲ့တဲ့နှစ်ကတတ်ခဲ့တဲ့ဆိုပြီးအသက်22နှစ်အရွယ်ဖြစ်ကြတဲ့မောင်ဝင်းစော်နဲ့မောင်စော်လင်းထွန်းတို့ကိုမနေ့ကပဲတည်တံချလိုက်တာပါ။အသက်24နှစ်အရွယ်ဒေးဗစ်မီလာနဲ့အသက်23နှစ်အရွယ်ဟန်နာဝစ်ထရစ်တို့ကိုသူတို့မတတ်ဘူးလို့မြန်မာလူသမားနှစ်ယောက်လုံးကငြင်းခဲ့ပါတယ်။တည်တံချမှတ်ခံထားရတဲ့အပေါ်ယူကန်ဝင်မယ်လို့သူတို့ရဲ့ရှေ့နေကပြောထားပါတယ်။ဂျပန်နိုင်ငံဆိုင်ရာထိုင်းတန်ယုံရှိမှလည်းဂျပန်ရောက်မြန်မာနိုင်ငံသားတချို့စုဝေးပြီးတော့ကန့်ကွက်ဆန္ဒပြကြပါတယ်။ဒီကနေ့မှပဲမြန်မာတန်အမတ်ကြီးဦးဝင်းမောင်ဟာထိုင်းဝန်ကြီးချုပ်ရုံးမှာထိုင်းဝန်ကြီးချုပ်ဝန်ကြီးဖန်နဒါနဲ့တွေ့ဆုံပါတယ်။ထိုင်းဝန်ကြီးချုပ်ကတော့ပြည်တွင်းခင်းစဉ်တွားရောက်နေတဲ့အချိန်ဖြစ်တဲ့အတွက်ဝန်ကြီးချုပ်ဝန်ကြီးနဲ့တွေ့ဆုံခဲ့တာပါ။တွားတွေ့တဲ့အကြောင်းကတော့တည်တံချမှတ်ခံထားရတဲ့မောင်ဝင်းစော်နဲ့မောင်စော်လင်းထွန်းတို့အတွက်ဖြစ်ပါတယ်။ဒီအမှုဟာထိုင်းနိုင်ငံတရားဥပဒေနဲ့ညီစစ်စစ်ရင်နာဖြစ်တဲ့အတွက်ထိုင်းဥပဒေထိုင်းတရားစီရင်ရေးစနစ်ကိုလေးစားရမှာဖြစ်တဲ့အတိုင်းမြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုဝင်ရောက်ဆွတ်ဖက်လို့စိတ်မရှိပေမဲ့အမှုစစ်ဆေးတာကိုစောင့်ကြည့်နေတဲ့မြန်မာတနိုင်ငံလုံးကပြည်သူတွေရဲ့ခံစားချက်နှစ်နိုင်ငံချစ်ချင်ရင်းနှီးမှုစတဲ့အချက်တွေကိုထောက်ထားပြီးဒီအမှုနဲ့ပတ်သက်လို့ထိုင်းဆိုရအဖွဲ့ရဲ့အခွင့်အာဏာလုပ်ပိုင်권အတွင်းကနေသုံးသက်ဆောင်ရွက်ပေးဖို့မြန်မာနိုင်ငံသား၂ယောက်ကိုကူညီဆောင်ရှောက်ပေးဖို့မြန်မာတမ္မတ်ကြီးကထိုင်းဝန်ကြီးချုပ်တန်တင်ပြပေးဖို့ဆိုပြီးပြောကြားခဲ့တဲ့အကြောင်းနိုင်ငံတော်သမ္မတရုံးညွှန်ကြားမှုတူဖြစ်တဲ့ဦးစော်ဒီရဲ့ Facebook စာမျက်နှာမှာတင်ထားပါဗျ
Nigeria နိုင်ငံမှာတန်ငွေတဲရက်ကမီးလောင်ပောက်ကွဲခဲ့တာကြောင့်လူပေါင်းများစွာသေဆုံးခဲ့တယ်လို့အတော်များများလဲထံရရသွားပါတယ်။မီးလောင်မှုကြောင့်လူ100ထက်မနည်းသေဆုံးခဲ့တယ်လို့တချို့ကပြောပေမဲ့လည်းသေဆုံးသူတွေဒီထက်နည်းမယ်လို့လည်းတချို့ကဆိုပါတယ်။အနမ်ပရာပြည်နယ်ညူဝေမြို့ထဲကတန်ငွေဆိုင်တစ်ခုမှာတန်ငွေတွေပို့ပြီးမှပဲတန်ငွေတဲလာတဲ့ကမီးလောင်ပောက်ကွဲသွားခဲ့တာဖြစ်ပါတယ်။ဒီအချိန်မှာချက်ပြုတ်ဖို့အတွက်တန်ငွေအိုးတွေဖြည့်ဖို့တန်းစီစောင့်နေတဲ့လူအတော်များများလည်းမီးလောင်ပြီးတော့သေဆုံးခဲ့ရတယ်လို့ဆိုပါတယ်။တန်ရရသွားသူတွေကိုညူဝေကစေယုံကိုတဲသွားခဲ့ရတာပါ။အဲ့ဒီနေရာမှာနိုင်ရင်နဲ့ချီပြီးကြအောင်မီးလောင်ကျွမ်းမှုဆက်ဖြစ်နေခဲ့တယ်လို့လည်းဆိုပါတယ်ရှင်
။ပါလက်စတိုင်းလူမျိုးတွေနဲ့အစ္စရေးစစ်သားတွေအကြားလူအသေးပြောက်ရှိတဲ့ဒီရုံးဝင်းဆန်ခတ်အခြေအနေတွေအကျိန်အတော်များများဖြစ်ပြီးတရက်ကြာဂျော်ဒန်မြစ်အနောက်ဘက်ကန်ဒေတာမှာတင်းမာတဲ့အရှိန်မြင့်နေစေပါပဲ။အစ္စရေးစစ်သားတွေကိုဓားနဲ့ထိုးပြီးတိုက်ခတ်တဲ့ပါလက်စတိုင်းလူမျိုး၃ဦးကိုပစ်တက်လိုက်ပါတယ်။နောက်ထပ်ပါလက်စတိုင်း၂ဦးကကားနဲ့ဝင်တိုက်တာကြောင့်အစ္စရေးစစ်သားတို့ဒဏ်ရာသွားပြီးတဲ့နောက်အဲ့ဒီလူကိုလည်းပစ်တက်လိုက်ပါတယ်။အခုဖြစ်ရတွေဟာမကြသေးခင်လတွေအတွင်းအစ္စရေးနိုင်ငံသားတွေနဲ့စစ်သားတွေပေါ်ပါလက်စတိုင်းတွေကတိုက်ခိုက်တာတွေလည်းအခုနောက်ဆုံးထပ်ဖြစ်တဲ့ဖြစ်ရတွေပါ။အစ္စရေးစစ်သားတွေဘက်ကလည်းအ short ပေးမဲ့အခြေလက္ခဏာလုံးဝမတွေ့ရသေးပါဘူး။
ပြီးခဲ့တဲ့လကပြင်သစ်နိုင်ငံပါရီမြို့မှာအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်ဆက်တဲ့6ယောက်မြောက်လူကိုရဲတပ်ဖွဲ့ကဖမ်းထားပါပြီ။အဗ်ဒူလာစီဆိုတဲ့လူကိုဘယ်လ်ဂျီယမ်နိုင်ငံဘရဆဲလ်မြို့ကသူ့ရဲ့တိုက်ခတ်မှာတည်တည်တင်းပါအစောပိုင်းကဖမ်းလိုက်တယ်လို့ဘယ်လ်ဂျီယမ်အာဏာပိုင်တွေကပြောပါရယ်။အကြမ်းဖက်ဝါဒဆွဲကိုင်းပြီးလှူဒါန်မှုအကြမ်းဖက်အဖွဲ့အစည်းတစ်ခုရဲ့လုပ်ရက်တွေမှာပါဝင်ပတ်သက်မှုတွေနဲ့သူ့အပေါ်ဆွဲချက်တင်ထားတယ်လို့ပြောပါရယ်။တိုက်ခတ်မှုကိုအဓိကစီစဉ်သူလို့ဆွဆွဲထားတဲ့အဗ်ဒီဟာမစ်အဗ်ဒူရူရဲ့ဆွေမျိုးတယောက်ကိုအဗ်ဒူလာစီကအကြိမ်အတော်များများဖုံးဆက်ခဲ့တယ်လို့တန်လျာရှိထားပါတယ်။အဗ်ဒူရူကတော့တိုက်ခတ်မှုဖြစ်ပြီးတဲ့နောက်ရဲ့အနေငယ်အကြာစီးနင်းတိုက်ခတ်မှုတစ်ခုမှာသေဆုံးသွားပါတယ်။နွေမလ23ရက်နေ့ကပါရီမြို့တော်တိုက်ခတ်မှုမှာလူပေါင်း130သေဆုံးပြီးတော့300ကျော်ဒဏ်ရာရခဲ့ပါတယ်
။အမေရိကန်ပြည်တော်စုတောင်ဘက်နဲ့အနောက်လယ်ပိုင်းဒေသပြည်နယ်တချို့ကရာဘောများစွာသောမိသားစုတွေအတွက်တော့ဒီဇင်ဘာလမှာဖြစ်တောင်းဖြစ်ခဲ့လေဆင်နှမောင်းတွေတိုက်ခတ်ခံရတာကြောင့်အိမ်တွေပျက်စီးသွားတဲ့အတွက်ဒီခရစ်စမတ်ကာလအတွင်းအရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာနေနေကြရပါတယ်။ပြင်းထန်တဲ့မုန်တိုင်းတိုက်ခတ်တာတွေကြောင့်ဗိုလ်ဒူးနေကလေးကဆိုရင်လူပေါင်း14ဦးထက်မနည်းသေဆုံးရပြီးပါပြီ။မေဆစ်ဘီပြည်နယ်အုပ်ချုပ်ရေးမှူးဖီလ်ဘရိုင်ကကောင်တီအများပြားမှာအရေးပေါ်အခြေအနေကြေညာထားပါတယ်။အမေရိကန်ပြည်ထောင်စုဒေသအများပြားမှာစောင်းရသည်နဲ့မတူဘဲပူနွေးနေပြီးတခြားနေရာတွေမှာဆိုးရွားတဲ့ရာသီဥတုဒဏ်ခံရတာဟာအယ်လီညိုလို့ခေါ်တဲ့ရာသီဥတုပုံစံကြောင့်ဖြစ်တာလည်းပါတယ်လို့တွန်းကျင်သူတွေကပြောပါတယ်။Christmas ကာလမှာနှင်းကြတာကိုမြင်နေသူတွေအတွက်ကတော့နိုင်ငံလေပိုင်းက Omaha, Nebraska ပြည်နယ်တွေ၊ Nevada ပြည်နယ်အပါအဝင်အနောက်ဘက်ကပြည်နယ်တွေကိုသွားကြည့်ကြဖို့ပဲရှိပါတယ်။ အာဖဂန်လူမျိုးရေးတပ်စခန်းကိုပြင်းထန်တဲ့အတီကံကားပုံးခွဲတိုက်ခိုက်မှုအပါအဝင်တခြားဒေသတွေကအကြမ်းဖက်မှုအတော်များပါတဲ့နောက်ဆုံးဗီဒီယိုဖိုင်တစ်ခုကိုအာဖဂန်နိုင်ငံတွေက IS အစွန်းရောက်အကြမ်းဖက်သမားတွေကိုတစ်ဆာခံတဲ့သူတွေကဒီကနေ့ထုတ်ပြန်လိုက်ပါတယ်ဒီအထက်မှာအိန္ဒိယချင်းပါကစ္စတန်နိုင်ငံတွေကတိုက်ခိုက်မှုတချို့လည်းပါဝင်ပါတယ်ဗီဒီယိုထဲမှာပါကစ္စတန်တောင်တန်းတွေဘက်ကိုဖြတ်သွားတဲ့လူမျိုးရေးကားတန်းကိုခြုံကိုတိုက်ခိုက်တာတခြားဒေသတွေမှာလူမျိုးရေးတပ်နဲ့တိုက်ပွဲဖြစ်တာအပါအဝင်အာဖဂန်အစိုးရရဲ့ကာနစီပေါက်ကွဲစီခဲ့တဲ့လမ်းဘေးဘုံထောင်တိုက်ခိုက်မှုတစ်ခုလည်းပါဝင်ပါတယ်။ Best to Bada စကားနဲ့စာတမ်းထုတ်ထားတဲ့ဗီဒီယိုဖိုင်ကို Khurasan The Graveyard of Martyrdom ဖောက်ပြန်ရေးသမားတွေရဲ့တင်ကြိုင်းလို့နာမည်ပေးထားပါဗျာခင်ဗျာ
။ Direct from Washington The Voice of America The VOA
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါ။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပါမယ်။ထိုင်းနိုင်ငံလေကျွန်းလူတက်မှုအတွက်တည်တံပြစ်ဒဏ်ချမှတ်ခံလိုက်ရတဲ့မြန်မာအလို့သမားနှစ်ဦးရဲ့အမှုကိုပြန်လည်စစ်ဆေးပေးဖို့ပြစ်ဒဏ်ကနေချက်ချင်းလွတ်မြောက်စေဖို့ရန်ကုန်မြို့ထိုင်းနိုင်ငံတန်ယုံအနီးလူထောင်နဲ့ချီဆန္ဒထုတ်ဖော်ခဲ့ကြပါတယ်။မြန်မာနှစ်ဦးကိုလူတက်မှုနဲ့ဆူဆဲပြီးတည်တံချမှတ်တာဟာအပြစ်ရှိကြောင်းတက်တည်ခိုင်လုံလို့မဟုတ်ပဲတမင်ရွေသာသာဖြစ်တယ်လို့ဆန္ဒပြသူတွေကထိုင်းနိုင်ငံရဲ့တရားရေးကိုပြစ်တင်ရှုတ်ချခဲ့ကြပါတယ်ဒီဆန္ဒပြပွဲကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းတော့ကိုစီသူကတင်ပြမှာပ
ါဟုတ်ကဲ့ပါထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လေကျွန်းလူတက်မှုနဲ့ပတ်သက်ပြီးတော့ကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုထိုင်းနိုင်ငံကော့စမီတရားရုံးကနေတည်တံချခံစေဖို့အတွက်အမိန့်ချမှတ်လိုက်တဲ့အပေါ်မှာမြန်မာလူထုကမကြည်မနက်ဖြစ်ပြီးတော့ဒီကနေ့ရန်ကုန်မြို့ပြည်လန်းနယ်မနောဟရီလမ်းတောင်ကထိုင်းနိုင်ငံတန်ယုံအနီးမှာလူပေါင်းထောင်နဲ့ချီဆန္ဒထုတ်ဖော်ခဲ့ကြတာပါ
ကျားတော့ဘလောက်ခံစားရလဲဆိုတော့တကယ်တော့မလို့ရတာအဲ့ဒါတော့မကြည့်ရဘူးကျွန်တော်ဝယ်ကြည့်ရတော့နားပြီးတော့နော်ဘယ်သူမှဒုက္ခပေးခြင်းမဟုတ်ဘူးကျွန်တော်တို့ရှင်နေရခံစားရတဲ့ကိုတော့ပေါ်ပြလာရရှိတယ
်တရားမျက်မှောက်တော့လာတယ်ပြန်ပြီးစီစဉ်ဟိုသာသူတို့ပြန်ပြီးစီစစ်စေခြင်းလားဒါနှစ်ဦးနှစ်ဖက်ကောင်းအောင်လုပ်တာဒါနှစ်ဦးနှစ်ဖက်တော့ကျွန်တော်တို့ကပြောတာကျွန်တော်နိုင်ငံတော့နိုင်ငံပုံရိပ်တွေအရန်နဲ့တော်တော်ကြီးအထိကိုင်တော်ကြီးတယ်ဗျာ
ဆန္ဒထုတ်ဖော်တဲ့နေရာကပြောဆိုတန်တွေကိုခုလိုကြားခဲ့ကြရတာပါတေးတန်6မှတ်ခံရတာနဲ့ပတ်သက်လို့တပ်ဆိုင်ရာရှိနေရှိရတွေကအယူခံဝင်မှုပြင်ဆင်နေကြပြီမဲ့ထိုင်းနိုင်ငံတရားရုံးရဲ့အခုလုပ်ရဟာလုံးဝတရားမျှတမှုမရှိကြောင်းဆန္ဒထုတ်ဖော်သူတွေကတညီတညွတ်ထဲရှုံချခဲ့ကြတာပါမြန်မာလူသမားနှစ်ဦးဟာတေးတန်ပေးလို့တဲ့အပြစ်မရှိဘူးဆိုတာယုံကြည်ကြောင်းဒဂုံစစ်ကမ်းမြို့နယ်ကနေလာရောက်ဆန္ဒထုတ်ဖော်တဲ့ဦးလာထွန်းကပြောပါတယ
်မြန်မာနိုင်ငံသားနှစ်ယောက်ကိုထိုင်းနိုင်ငံကကျွန်တော်တို့လက်လွတ်စပယ်ကျွန်တော်တို့တရားစီရင်လိုက်တဲ့ပုံမှာကျွန်တော်တို့ပြည်သူတယောက်အနေနဲ့မခံမရနိုင်တဲ့အတွက်ငြိမ်းချမ်းစွာနဲ့ထိုင်းတန်ရုံရှိမှာကျွန်တော်တို့လာရောက်ပြီးတော့တရားမျှတစွာပြန်လည်ဆောင်ရွက်ပေးဖို့ထိုင်းဘရင်နဲ့တကွထိုင်းနိုင်ငံမှာရှိတဲ့တာဝန်ရှိသူအပေါင်းကိုကျွန်တော်တို့ဒီနေရာကနေလာရောက်တောင်းဆိုခြင်းဖြစ်ပါတယ
်ထိုင်းနိုင်ငံတန်ရုံရှိတဲ့မနောဟရီလမ်းကိုမနက်ခင်းကလေးကရဲတပ်ဖွဲ့တားဆီးတွေနဲ့စောင့်ချက်ခဲ့ပြီးတော့လမ်းထိပ်ကနေပိတ်ထားကြတာပါမနက်7နာရီမတိုင်ခင်မှာလူ100လောက်စတင်စုဝေးခဲ့ကြရတာကနေတဖြည်းဖြည်းနဲ့ထောင်နဲ့ချီတဲ့လူအုပ်ဟာမနောဟရီလမ်းထိပ်ပြည်လမ်းမရဲ့တစ်ဖက်ချမ်းကိုနေရာယူလိုက်တာကြောင့်ကားအသွာလာတွေကိုပိတ်ထားခဲ့ရပါတယ်။နေ့လယ်ပိုင်းမှာတော့လူအနည်းငယ်ကိုအတုပ်လိုက်တန်ယုံရှိအထိသွားခွင့်ပေးခဲ့ပါတယ်။ဒီဆန္ဒထုတ်ဖော်တာကိုကြိုတင်ခွင့်ပြုချက်တစုံတရာယူခဲ့တာမျိုးမရှိခဲ့ပဲနဲ့လူမှုကွန်ရက်စာမျက်နှာကနေလှုံ့ဆော်မှုကြောင့်စုဝေးရောက်ရှိလာခဲ့ကြတာလည်းဖြစ်ပါတယ်။မြန်မာလူထုတွေတောင်းဆိုတဲ့အချက်လက်တွေထုတ်ပြန်ချက်တွေကိုထိုင်းဆိုရကိုအသိပေးသွားမယ်လို့ထိုင်းတန်ယုံတာဝန်ရှိတဲ့သူတွေကဆန္ဒပြသူတွေကိုပြောပါတယ်။အခုလိုတည်တံချမှတ်ခံရတာဟာဒီမှုပေါ်မှာမြန်မာဆိုရရဲ့တာဝန်ယူမှုအားနည်းခဲ့လို့ဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့နိုင်ငံရေးကျင်းသားဟောင်းကိုဘတ်တအောင်ကအခုလိုဝေဖန်ပါတယ
်ကျွန်တော်တို့ဒီဖြစ်စဉ်ကကျွန်တော်တို့နိုင်ငံရဲ့အဆိုးရွားပေါ့နော်ဒီလေကျွန်းလူသတ်မှုမှာကျွန်တော်တို့နိုင်ငံသားနှစ်ယောက်ပေါ်မှာတာဝန်ယူမှုကာဝယ်ပေးမှုဟာအားနည်းတယ်အဓိကဖြစ်ပေါ်လာတဲ့အကြောင်းတွေကကျွန်တော်မြန်မာနိုင်ငံစီးပွားရေးအကျတဲ့အကြောင်းဒီလူငယ်လေးတွေကတစ်နိုင်ငံမှာ migrate ဘဝနဲ့အလုပ်သမားဘဝကိုရောက်သွားကြတယ်အဲ့မှာအလုပ်သွားလို့တဲ့အခါမှာအခုကျွန်တော်တို့နိုင်ငံသားဒီအင်းရောက်အနေနဲ့ပေါ့တရားခံအနေနဲ့ဒီတရားထိုင်းတရားစင်ရာဖက်နိုင်ငံရဲ့ pressure ရှိတဲ့ပုံမှာတရားခံလုပ်ရတဲ့ပုံမှာကျွန်တော်တို့အနေနဲ့ဒါလုံးဝလက်မခံဘူးဒီကလေးနှစ်ယောက်ကိုလည်းဒီနိုင်ငံသားဒီအစိုးရဖြစ်တဲ့သမ္မတဦးသိန်းခင်ကဥမာတာဝန်ယူတဲ့သူကဒီကလေးနှစ်ယောက်အကောက်ကပြီးဖို့ဥမာတာဝန်ယူတယ
်လူသားမှုတရားခံတွေအဖြစ်ဆွဆွဲခံခဲ့ရတဲ့မြန်မာနှစ်ယောက်အမှုကိုပြန်လည်စစ်ဆေးဖို့တည်တံပြစ်ဒဏ်ကနေချက်ချင်းလွမြောက်စေဖို့အတွက်ရန်ကုန်မြို့ပြင်မန္တလေးပဲခူးမြောက်ရီပေးစားတဲ့နေရာတွေမှာလဲဆူတောင်းတာတွေဆန္ဒထုတ်ဖော်တာတွေပြုလုပ်ခဲ့ကြပါတယ်။ဒေသံချမှတ်ခံခဲ့ရတဲ့မြန်မာနှစ်ဦးအမှုကိုလာမဲ့သတင်းပတ်အတွင်းမှာအယူခံဝင်တဲ့နေရာမှာမြန်မာနိုင်ငံသားရေးဝန်ကြီးဌာနကလိုက်ပါကူညီမယ်လို့လဲဆိုထားပါတယ်။2014စက်တင်ဘာလကတည်းကလူသက်မှုနဲ့တရားရင်ဆိုင်ခဲ့ရတဲ့မြန်မာနှစ်ဦးကိုထိုင်းနိုင်ငံကော့စမီအကျဉ်းထောင်မှာထိန်းသိမ်းထားခဲ့ပြီးတော့မနေ့က2015ဒီဇင်ဘာ24ရက်နေ့မှာကော့စမီတရားရုံးကနေပြီးတော့ တည်တံချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA သတင်းတော်ကိုစီသူရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါတစ်ဆက်တည်းမှာပဲထိုင်းနိုင်ငံတရားရုံးတစ်ခုကတည်တံချမှတ်လိုက်တဲ့မြန်မာနိုင်ငံသားနှစ်ဦးရဲ့အမှုကိုအသေးချာပြန်လည်စစ်ဆေးပေးဖို့နဲ့လူငင်းချမ်းသာခွင့်ပေးဖို့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကတိုကျိုမြို့ကထိုင်းတန်ရုံးကိုတွားရောက်ဆန္ဒပြရင်းထိုင်းပြည်ရင်မင်းမြတ်နဲ့ထိုင်းဝန်ကြီးချုပ်စီကိုအိတ်ဖွင့်ပေးစာတွေပေးပို့ခဲ့ကြပါတယ်ဒီအကြောင်းကိုဆက်လက်တင်ပြမှာပါပြည်တယ်နိုင်ငံသားနှစ်ဦးကိုတတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ထိုင်းနိုင်ငံကော့စမွေတရားရုံးကမြန်မာရွှေပြောင်းအလို့သမားနှစ်ဦးကိုမနေ့ကတည်တံချမှတ်ပြီးဂျပန်နိုင်ငံရောက်မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့မြန်မာနိုင်ငံသားတချို့ကတိုကျိုမြို့မှာရှိတဲ့ထိုင်းတန်ရုံးရှိဒီကနေ့တွားရောက်ဆန္ဒပြခဲ့ကြတာပါဆန္ဒပြရတဲ့အကြောင်းနဲ့ပတ်သက်လို့ညီညွတ်သောတိုင်းသားများအဖွဲ့ဂျပန်ကရခိုင်တိုင်းသားတို့ဖြစ်သူဦးစောမင်းခိုင်ကအခုလိုရှင်းပြပါတယ
်ထိုင်းတန်ရုံးကိုဆန္ဒပြဒီကနေ့အကြောင်းအရောသူတို့အမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းတောက်ချက်ပေါ်လေစောင့်ကြည့်လာတဲ့အခါမှာဒီကလေးတွေဟာသူရဲရဲမတရားနှိပ်စက်ခံရပြီးတော့မှဟိုသူဝန်ခံချက်ကိုထွက်ဆိုလိုက်ရတယ်ဆိုတဲ့အကြောင်းပေါ့အဲ့ဒါဒီတစ်ချက်သိခဲ့ရတယ်ဟိုမှာ DNA စစ်တဲ့အခါမှာလည်း DNA ဟာလာဒီတတိပစ္စည်းတွေထောက်ထားတဲ့ပုံအရ DNA ကွာချက်ချက်တွေမတူညီဘူးဆိုတာလည်းကျွန်တော်တို့သိရတယ်ပေါ့နော်အဲနောက်တစ်ခါအမှုမှာဟိုညင်ညက်တဲ့မရှိဘူးဆိုတာလည်းသိခဲ့ရတာပေါ့နော်အဲ့ဒီအားလုံးသိရတဲ့အခါကျတော့ကျွန်တော်တို့ကဒီဟာအမှုကဒီဝင်လုံးချိုးလွတ်မယ်လို့ပဲကျွန်တော်တို့ကမျှော်လင့်ထားတယ်။အဲ့မနေ့ကရုတ်တရက်အဲ့လိုတိုင်းတရားရုံးကနေမှကျွန်တော်မြန်မာနိုင်ငံသားနှစ်ယောက်ကိုတရားချလိုက်တယ်ဆိုတာချလိုက်ရတော့လူတွေကကိုယ်ဒေါသဖြစ်ကြတာပေါ့နော်။အဲ့တော့ကျွန်တော်တို့ဒါချက်ချင်းတုတ်ပြန်တင်တယ်ဆိုတော့ယူဆချက်နဲ့ကျွန်တော်ထိုင်းပြည်ရုံးရှိမှဆန္ဒပြခြင်းဖြစ်ပါတယ်
။တူကျိုကဆန္ဒပြသူတွေဟာထိုင်းပြည်မင်းမြတ်နဲ့ထိုင်းဝန်ကြီးချုပ်ထံအိတ်ဖွင့်ပေးစာတွေရေးသားပေးပို့ခဲ့ကြတယ်လို့ဆန္ဒပြရမှာပါဝင်သူဦးတန်းဆွေကပြောပါတယ်။
ဒီမှုချင်းနဲ့ပတ်သက်ပြီးတော့လေလွဲချုံမှုတွေရှိနေတယ်ဆိုတော့ဒါကျွန်တော်တို့တော်လေးကိုသင်ချာချာလေးသိနေကြပါပြီဒါနဲ့ပတ်သက်ပြီးဒေတာချခံရတဲ့ပမာလူငယ်မြောက်ကိုပေါ့လေဒေတာကနေပြီးတော့သင်ချာချာခွင့်ပေးပြီးတော့ပေါ့လေလူအပ်တဲ့အဲပြန်လည်ဆက်ဆင်းမှုတွေပြုလုပ်ပေးပါဆိုပြီးတော့ဒီ time being မြောက်ပေါ့လေဒီကိစ္စမှာပါဝင်ပြီးတော့ဆောင်ရွက်ပေးပါဒီသရခန်းသာကျွန်တော်တင်ခဲ့ပါတယ်အဲ time ဝင်ကြီးချုပ်ကိုကြာတော့ကျွန်တော်လက်ရှိဖြစ်သွားတဲ့လူသက်မှုအနေအထားမှာဒီတရားဥပဒေရကန်တဲ့ပြရှင်းနေရာမှာ DNA ရစပေါ့လေဒီထိုင်းရှင်နေမြောက်ကောင်စီနောက်တစ်ခါထိုင်းဖွဲ့စည်းတဲ့အားလုံးကလည်းဒီမှုမှာဒီကာယကံရှင်နေနှစ်ယောက်ကလူသက်မှုကိုကျူးလွန်နေဆိုတော့ထောက်တာခံရတယ်ဘာတစ်ခုမှမရှိဘူးဆိုတာကိုဖြစ်နေတဲ့အတွက်ကြောင့်မို့လို့ဒါတွေကဒီတရားဥပဒေကြောင့်မှာအမတန်ကိုဆိုးရတဲ့မှိုင်းဥတွေရှိနေတယ်ဆိုတာကိုကျွန်တော်တို့ကထိုင်းဝန်ကြီးချုပ်ကိုကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေပြင်ထန်စွာကောက်ွက်ပါတယ်ဆိုတဲ့စာကိုကျွန်တော်ပေးပို့လာခြင်းဖြစ်ပါတယ
်တိုကျိုထိုင်းတန်ရုံရှိဆန္ဒပြပွဲကိုမြန်မာနိုင်ငံသား80ဝန်းကျင်လာရောက်ကြပါတယ်ခင်ဗျာခုဆက်ပြီးတင်ပြချင်တာကထိုင်းနိုင်ငံမှာဗီဒီနိုင်ငံသားနှစ်ဦးအသက်ခံရမှုအတွက်မြန်မာနိုင်ငံသားနှစ်ဦးကိုတည်တံစီရင်ချမှတ်လိုက်တဲ့အတွက်ကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ရကထိုင်းနိုင်ငံအတွင်းလုံခြုံရေးတင်းကျပ်မှုရှိလာပါတယ်ထိုင်းနိုင်ငံအတွင်းအလုအလုနေတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအာဏာပိုင်တွေကစုံစမ်းစစ်ဆေးမေးမြန်းမှုတွေရှိလာတယ်သူတို့အလို့သမားရေးလှုပ်ရှားသူတွေကပြောပါတယ် VOA သတင်းတော့မအေးမာကတင်ပြပါမယ
်ထိုင်းနိုင်ငံတောင်ပိုင်းကကောတောင်ကျွန်းခေါ်လိတ်ကျွန်းမှာပြီးခဲ့တဲ့နှစ်ကဖြစ်ပွားခဲ့တဲ့လူသတ်မှုအတွက်မြန်မာလူငယ်နှစ်ဦးကိုတေတံအဖြစ်ပေးလိုက်ပြီးတဲ့နောက်မြန်မာနိုင်ငံနဲ့ပြည်ပနိုင်ငံတချို့မှာမြန်မာနိုင်ငံသားတွေဆန္ဒပြကန့်ကွက်မှုတွေထွက်ပေါ်လာရကနေထိုင်းအနာပိုင်တွေကလည်းလုံခြုံရေးကိုတတိထားတင်းကျပ်လာခဲ့တာပါမြန်မာနိုင်ငံသားတန်းနဲ့ချီပြီးအလုလုကင်နေတဲ့ထိုင်းနိုင်ငံမှာလည်းဆန္ဒပြမယ်ဆိုတဲ့သတင်းကြောင့်လုံခြုံရေးတွေတွန်းမြင့်ချထားလိုက်တယ်လို့ထိုင်းနိုင်ငံရဲ့တည်ဆဲဥပဒေအရဆန္ဒပြစုဝေးရင်ဖမ်းဆီးအရေးယူမှာဖြစ်ကြောင်းထိုင်းရဲတပ်ဖွဲ့ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ထိုင်းရုပ်ပြင်တန်ကြားသတင်းတွေမှာလည်းထုတ်လွှင့်နေပါတယ်။လေကျွန်းလူတမ်းမှုနဲ့ပတ်သက်လို့ဆွဆွဲခံရသူမြန်မာလူငယ်တွေရဲ့အရေးကိုလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ကဥက္ကဋ္ဌကူးစိန်ထေပြောပြတာကတော့ဆန္ဒပြမှုတွေလုံမှာကိုစိုးရိမ်နေတဲ့အတွက်ထိုင်းအနာပိုင်းတွေဘက်ကမေးမြန်းမှုတွေရှိနေတယ်ဆိုပြီးအခုလိုပြောပါတယ်
။ကျွန်တော်တို့ဒီစီကိုတော့ဒီထိုင်းစစ်သက်ဆိုင်ရာကတောင်ဝရှိကြီးကတော့မကြာခဏဆက်တယ်ပြီးတော့မင်းမြန်းနေတာပေါ့နော်အဲကျွန်တော်ဆန္ဒပြဖို့အစီအစဉ်ရှိလားဗလာညာလားပေါ့အဲလိုမျိုးကျွန်တော်တို့ကတော့ကျွန်တော်ဒီအစီအစဉ်မရှိပါဘူးဆိုပြီးတော့ကျွန်တော်တို့ပြန်ပြောကျွန်တော်ကဒီဥပဒေကြောင်းအရာလောက်မဲ့ဟာတွေဆိုတော့ဝိုင်းပြီးတော့လုပ်သွားမယ်ဆိုတော့အမျိုးပေါ့နော်အဲ့ဒါမျိုးကိုကျွန်တော်ပြန်ပြောဖြစ်ပါတယ်ကွန်ပျူတာအချိန်တွေမျိုးတော့ရှိမှာမဟုတ်ဘူးလို့ကျွန်တော်တို့ကသုံးသပ်တယ်နောက်ဒီဟာကလို့တော့လည်းဒါဟိုစီလွယ်ရှလွယ်ဖြစ်တဲ့ကိစ္စဖြစ်နေတဲ့အခါကြတော့လေ
ဒီကနေ့မှာတော့မြန်မာနိုင်ငံသားအများစုအလုလုကန်ရနေရာတွေကအဝင်အထွက်ဂိတ်တွေနဲ့ထိုင်းနိုင်ငံဘန်ကောက်မြို့ရဲ့လူစီကားရနေရာတွေမှာတော့လုံခြုံရေးတပ်ဖွဲ့တွေကစောင့်ကြည့်မှုတွေရှိနေပြီးစ ဆန္ဒပြပွဲတွေမဖြစ်ပေါ်အောင်လှုပ်ဆောင်နေပါတယ်အလားတူထိုင်းမြန်မာနယ်စပ်မှာလည်းလုံခြုံရေးတွေတိုးမြင့်ချထားမှုတွေရှိနေပါတယ်လေကျုံရေးနဲ့ပတ်သက်လို့မြန်မာလူငယ်တွေကိုဥပဒေကြောင်းအရအကူအညီပေးနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဥအောင်ဆန်းဦးကတော့ဆန္ဒပြမှုတွေလုပ်မဲ့အစားတခြားနည်းလမ်းတွေနဲ့လှုပ်ဆောင်သွားဖို့အတွက်စီစဉ်နေတယ်လို့ဆိုပါတယ်
ရန်ကုန်မြို့မှာရှိတဲ့ထိုင်းနိုင်ငံတန်ယုံကတော့မြန်မာနိုင်ငံတွင်ရောက်ရှိနေကြတဲ့ ထိုင်းနိုင်ငံသားတွေအနေနဲ့မိမိတို့ထိုင်းနိုင်ငံသားဖြစ်ကြောင်းမြန်မာပြည်သူတွေကြားမှာထုတ်ဖော်ပြောဆိုခြင်းမပြုလုပ်ကြဖို့နဲ့သက်ဆိုင်ရာတန်ယုံနဲ့အဆက်အသွယ်မပြတ်ကြဖို့မနေ့တုန်းကပဲသတိပေးချက်ထုတ်ပြန်ထားပါတယ်မြန်မာနှစ်ဦးတေးတန်ပေးခံခဲ့ရတာဟာတရားရုံးရဲ့ဆုံးဖြတ်ချက်သာဖြစ်ပြီးမြန်နိုင်ငံဆက်ဆံရေးကိုထိခိုက်မှာမဟုတ်တဲ့အကြောင်းထိုင်းနိုင်ငံဒုတိယဝန်ကြ
2016ခုနှစ်သစ်မှာနော်ဒီပါတီဦးဆောင်တဲ့ဆိုရသည်တက်လာတော့မှာဖြစ်ပြီးအပြောင်းလဲတွေပိုဖြစ်လာတော့မယ်လို့အများကမျှော်လင့်ထားကြပါတယ်။ဘယ်လိုကဏ္ဍမျိုးမှာအထူးရောက်ဆုံးအမြင်သာဆုံးနဲ့လူလူအတွေ့ဓာတ်ရိုက်အကျိုးရှိတဲ့အပြောင်းလဲတွေဖြစ်လာမယ်လို့ကျွန်တော်တို့ VOA သောတာရှင်တွေကယူဆပါတယ်။2015ခုနှစ်အတွက်နောက်ဆုံးစနေဖြစ်တဲ့အခုလာမယ့်စနေနေ့ညဓာတ်ရိုက်လည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က13923812555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။အနောက်ပြန်စနေည VOA တိုင်းရိုက်လေလိုင်းအစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ဒီကနေ့ညနေခင်းအတွက်နောက်ဆုံးသတင်းပေးပို့ချက်တပုတ်ကိုတင်ပြပါမယ်။ဒီကနေ့မှကြာရောက်တဲ့ Christmas Day မှာပြည်တွင်းစစ်ကြောစစ်ဘေးတိမ်ရှောင်နေရတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်းကစစ်ဘေးဒုက္ခသည်တွေအတွက်ကချင်ငင်းငယ်ရေးကွန်ရက်ကဥဆောင်ပြီး Christmas ထမင်းတနတ်အလှူလှုပ်ရှားမှုပြုလုပ်နေတာပါ။ဒီ Christmas ထမင်းတနတ်အစီအစဉ်အတွက်ရှမ်းပြည်နယ်ဒုက္ခသည်စခန်းအလုံးနဲ့ကချင်ပြည်နယ် KIO ထိန်းချုပ်ရာဒုက္ခသည်စခန်းတွေကိုရန်ပုံငွေလှူဒန်းပို့ပို့ခဲ့ပြီးကြံရှိတဲ့စခန်းတွေကိုလည်းနှစ်သစ်အမီလှူဒန်းသွားမယ်လို့ကွန်ရက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ် VOA သတင်းတောက်နိုင်ကွန်းအင်ကတင်ပြပါမယ
်ဟုတ်ကဲ့ပါကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းဒုက္ခသည်စခန်းမှာရှိနေတဲ့ဒုက္ခသည်တွေအတွက်လူသူဦးလျင်ကြက်တထောင်နှုံးတန်ဖိုးရှိတဲ့ခရစ်စမတ်သမင်းတနတ်လှုပ်ရှားမှုအစီအစဉ်ကိုတော့ကချင်ငင်းချမ်းရေးကွန်ရက်တာဝန်ရှိသူတူဖြစ်တဲ့တော်ခွန်ကြာကအခုလိုပြောပါတယ
်အဓိကရည်ရွယ်ချက်ကတော့ဒီနှစ်ဆိုလို့ရှိရင်တို့အတွက်ခရစ်စမတ်ပွဲတော်ကိုကျင်းပတာဟာချက်မှကျင်းပတာ၅ချိန်ရောက်ဖြစ်ပါပြီဒီဒုက္ခသည်တွေကိုတယောက်ကိုတထောင်နှုံးနဲ့ခရစ်စမတ်ပွဲတော်မှာစားတောက်ဖို့အတွက်တာဝန်ခံပေးခြင်းဟာတို့တွေအတွက်အင်မတန်မှငုံမှဒီဝမ်းသာပျော်ရွှင်စေတာဖြစ်ပါတယ်
ခရစ်စမတ်သမင်းတနတ်လှုပ်ရှားမှုအစီအစဉ်အတွက်ကချင်ငင်းချမ်းရေးကွန်ရက်ကနေဦးဆောင်ပြီးမြစ်ကြီးနားရန်ကုန်မန္တလေးနဲ့နိုင်ငံတကာရောက်လူရှင်တွေကနေစစ်ပြေးဒုက္ခသည်တွေအတွက်ရန်ပုံငွေလှူဒန်းခဲ့တာပါဒီအစီအစဉ်အတွက်ရှမ်းပြည်နယ်ဒုက္ခသည်စခန်းအလုံးနဲ့ကချင်ပြည်နယ် KIO ထိန်းချုပ်ရာဒုက္ခသည်စခန်းတွေကိုသမင်းတနတ်ရန်ပုံငွေလှူဒန်းခဲ့ပြီးလို့တော်ခွန်ကြာကအခုလိုပြောပါတယ်
ကျမတို့ဒုက္ခတဲ့စခန်းကိုလူဒန်းတာကတော့ဒီချမ်းပြည်နယ်ထဲကစခန်းအလုံးကိုလူဒန်းပြီးပါပြီ။ဒီဒီဘက်ကစခန်းနေ၃ခုစလုံးကိုလည်းလူပြီးပါပြီ။ချမ်းပြည်နယ်မှာတော့ကက်တခုမှမကြပါဘူးရှင့်။ဒီချင်းပြည်နယ်ထဲမှာတော့ KIO ထိန်းချုပ်နေရာထဲကစခန်းတွေကိုဦးစားပေးပြီးလူဒန်းပါတယ်။အဲ့ဒီထဲကလူဦးရေ1000နီးပါးကျနေသေးပါတယ်ရှင့်။ဒါကိုလည်းကျမတို့နှစ်တကူအမီကိုပြန်ပြီးမှပို့ဆောင်ပေးဖို့စူးစမ်းနေကြပါတယ်ရှင့်။
ကချင်ပြည်နယ်ကဒုက္ခသည်ပေါင်း 9,000 နဲ့ရှမ်းပြည်နယ်ဝမ်ဟိုင်းကျေးတီမြို့နယ်ဘက်ကဒုက္ခသည်တွေအတွက်ငွေလွှဲပေးပြီးဖြစ်တယ်လို့သမင်းသနာကျွေးမဲ့အစီအစဉ်ကိုတော့တက်ဆိုင်ရာစခန်းကော်မတီတွေကနေစီစဉ်လှုပ်ဆောင်သွားမှာဖြစ်ပါတယ်။မြို့ပေါ်မှာရှိတဲ့မြကြီးနားပမော်မိုးမောက်ဝိုင်းမော်ဒုက္ခသည်စခန်းတွေကိုတော့ငွေကြေးရန်ပုံငွေခက်ခဲကြောင့်လှူဒန်းနိုင်ခြင်းမရှိသေးဘူးလို့လည်းတော်ခွန်ကြာကပြောပါတယ်။မြကြီးနားမြို့ပေါ်ကစစ်ပြေးဒုက္ခသည်စခန်းတွေကိုတော့ပြီးခဲ့တဲ့ဒီဇင်ဘာ18ရက်နေ့မှာဒွေကျန်တာနဲ့ဖွံ့ဖြိုးရေးဖောင်သင်းရှင်းကနေခရစ်စမတ်သမင်းတနတ်အလှူကိုလှူဒန်းခဲ့တယ်လို့အဖွဲ့ရဲ့ညှိနှိုင်းရေးမှူးတော်နံပူကပြောပါရယ်လက်ရှိကချင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကာလတွင်စစ်ပြေးဒုက္ခသည်3000ကျော်ရှိနေသေးတယ်လို့ရှမ်းပြည်နယ်အတွင်းမှာလည်းစစ်ပြေးဒုက္ခသည်3000ကျော်ရှိနေပြီး near Yingo Piampo, Lunjong Yi Ya Sui Niavare, Sipwede Jalda, Toka de Yikisa de Pipuani Kello, Sipwede Amyata Bibune, Nangaro Suya Nine, Toka de Yikisago, Amyansung Kind to a Pishimbu Lua de Lule, Tokon Jaga Piovare, Yamanangama, Tainda Lena Kai Pone, Yamasuya to a Jap Pipuani, the Sea Bribeca Rijal, Kachimbine, Yakimbine, Shamine Bama.
နှစ်ထောင်စတိတ်ကနေနှစ်ထောင်စငါခုနှစ်ဧပြီလအထိစစ်ဘေးရှောင်ဒုက္ခတဲ့ရေအတွက်နှစ်သိန်း၄သောင်းကျော်ရှိနေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပေါင်းစပ်ညှိနှိုင်းရေးယူအိုချာကနေတရင်ထုတ်ပြန်ထားပါတယ်ခင်ဗျာနိုင်ငံအင်တရင်ပြေပို့ခဲ့တာပါအခုလိုခရစ်မတ်ညနေ့ဒီကူကာလအတွက်ပြည်ရေးကတည်တည်ချင်းလက်ဆောင်ပန်းလိုက်ရပါတယ်
ခိုင်းနိုင်ငံကောတောင်ကျွန်းခေါ်လေကျွန်းမှာပြည်တွင်ကဘာလက်ခီးတဲ့နှုတ်ကိုတက်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့မြန်မာနိုင်ငံသားရွှေပြောင်းလို့ဒီမှာနှစ်ယောက်ကိုကောဆမွေခရင်ထမ်းပြယုံကတည်တံချထားတဲ့ပေါ်ကန့်ကွက်တဲ့အနေနဲ့လူငါးရာနီးပါးဟာရန်ကုန်မြို့ကထိုင်းတန်ယုံရှိမှာဒီကနေ့စုဝေးစံတာပြကြပါတယ်ဒီမှုကိစ္စကိုထိုင်းပြည်ကြီးကိုယ်တိုင်ဝင်ရောက်ဆောင်ရွက်ပြီးစံတ ချင်းပြင်ဘက်စလီကာဖျားကျောင်းမှာဇာတာပတိနေ့ကခရစ်မတ်အကျူညနေခင်းဝှပြုစုတောင်းပွဲနဲ့တူခရစ်တော်ဖွားမြင်တဲ့အထိမ်းအမှတ်နေ့ကိုစတင်လိုက်ပြီးနိုင်ရတော်ကြမှာပဲဒီကနေ့ပုံရမ်းမင်းကြီးကတရားတော်ဟောကြားတာပါပါလက်စတိုင်းလူမျိုးတွေနဲ့အစ္စရေးစစ်သားတွေကြားလူအသေးပြောင်းရှိတဲ့အထိရုံးဝင်းစံကတ်အခြေအနေတွေအချိန်အတော်များများဖြစ်ပြီးတရက်ကြာဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသမှာတင်းမာတဲ့အခြေအနေမြင့်နေစေပါပဲဣသရေလစစ်သားတွေကိုဓားနဲ့ထိုးပြီးတိုက်ခိုက်တဲ့ပါလက်စတိုင်းလူမျိုး၃ဦးကိုပြစ်တက်လိုက်ပါတယ်။နောက်ထပ်ပါလက်စတိုင်း2ဦးကကားနဲ့ဝင်တိုက်တာကြောင့်ဣသရေလစစ်သားတွေဒဏ်ရာရသွားပြီးတဲ့နောက်အဲ့ဒီလူကိုလည်းပြစ်တက်လိုက်ပါတယ်။အန်ဒရယ်ရှီလော့အောင်မိဂိုးမျိုးတွေကြာနေတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာခရစ်မတ်နေ့မှာလည်းတက်တာသွားတဲ့ပုံမရှိပါဘူး။ဒီကနေ့မနေ့ကဘေကျင်းမြို့တော်သူမျိုးတော်သားတွေအေးရထလာချိန်မှာမြို့တော်ကခရစ်မတ်တစ်ပင်ကြီးကိုထူထပ်လာတဲ့မိဂိုးမျိုးတွေကြာကနေပဲမြင်ကြရပါတယ်။ဒီအချိန်နေကြောင့်တရုတ်နိုင်ငံကိုလည်းပတ်သွားမဲ့သူတချို့ဆိုရင်ပြန်သွားဖို့စဉ်းစားနေကြပါပြီခင်ဗျာ
။ကျေးဇူးပါခင်ဗျာ။တရင်ချင်းညုတ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်ထွင်းအင်ဂျင်နီယာကတော့ Cornelius Tanner ဖြစ်ပါတယ်။VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16925တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးပါ။နောက်ထပ်2နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.